ကိုရီးယားရုပ်ရှင်ဇာတ်လမ်းတွေကိုဆွဲမှတ်တဲ့ပြည်သက်တွေရှိတဲ့မြန်မာနိုင်ငံကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်ဒီသတင်းပတ်ထဲရောက်လာပါတော့မယ်။ဂျပန်တောင်ကိုရီးယားကုန်သွယ်မှုဆက်ဆံရေးအဖို့ထစ်ရှိချိန်မှာရောက်လာတာလည်းဖြစ်ပါတယ်။အာဆီယံအရှိတောင်အာရှနိုင်ငံတွေနဲ့တန်တမန်ဆက်ဆံရေးခိုင်မာအားကောင်းစေဖို့အပြင်ထဲထဲဝင်ဝင်ရှိလာတဲ့မိဖက်နိုင်ငံတွေအဖြစ်ဆက်ဆံမှုရည်ရွယ်ချက်တစိုက်တသေးတာအနေနဲ့ထိုင်းမြန်မာနဲ့လာအိုသုံးနိုင်ငံခရီးစဉ်ကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်ကစက်တဘာ၁ရက်နေ့မှာစတင်လိုက်တာလည်းဖြစ်ပါတယ်။သူသမ္မတတက်တမ်းမှာအာဆီယံ၁၀နိုင်ငံစလုံးကိုသွားမယ်လို့ပြောထားတဲ့အချိန်သတင်းတစ်ပတ်ကြာခီးစတင်လာလည်းဖြစ်ပါတယ်။ထိုင်းနဲ့မြန်မာနိုင်ငံကိုကိုရီးယားခေါင်းဆောင်တူအဖြစ်9နှစ်အတွင်းပထမဆုံးရောက်လာတာဖြစ်ပြီးတောင်ကိုရီးယားခေါင်းဆောင်တူရဲ့လာအိုနိုင်ငံပထမဆုံးခီးစဉ်လည်းဖြစ်ပါတယ်။ပထမခီးတစ်ထောက်အဖြစ်ထိုင်းနိုင်ငံဘန်ကောက်ကိုရောက်တဲ့အခါဝန်ကြီးချုပ်ပရာယွတ်ချန်ဝူချန်နဲ့ထိပ်သီးချင်းဒီနေ့အတွက်ဆုံဆွေးနွေးဖို့အစီအစဉ်ထားပါတယ်။အစဉ်လာအဖြစ်ထိုင်းနဲ့တောင်ကိုရီးယားဟာစီးပွားရေးလူမှုရေးယဉ်ကျေးမှုအမျိုးသားကာကွယ်ရေးနဲ့လက်နက်ဆိုင်ရာကဏ္ဍရပ်တွေမှာနီးနီးဆန်းဆန်းပူးပေါင်းဆောင်ရွက်နေတာပါ။ရှိတောင်အာရှဒေသတွင်မှအင်ဒိုနီးရှားပြီးရင်ထိုင်းနိုင်ငံဟာဒုတိယမြောက်စီးပွားရေးအင်အားအတောင်ဆုံးနိုင်ငံဖြစ်ပါတယ်။ဒါကြောင့်လဲတောင်ကိုရီးယားဟာထိုင်းနဲ့သိပ္ပံနဲ့နည်းပညာဆိုင်ရာနှစ်နိုင်ငံဆက်ဆံရေးချက်တွင်မှုကြိုးစားနေတာလည်းဖြစ်ပါတယ်။ထိုင်းဟာဒီနှစ်မှာအာဆီယံအလဲကျဥက္ကဋ္ဌတာဝန်လည်းယူရမယ့်နိုင်ငံဖြစ်ပါတယ်။ထိုင်းနဲ့တောင်ကိုရီးယားနှစ်နိုင်ငံကုန်သွယ်ရေးပမာဏဟာအမေရိကန်ဒေါ်လာ14ဘီလီယံရှိပြီး80လို့စီးပွားရေးပူးပေါင်းဆောင်ရွက်ရေးတိုးချဲ့မဲ့အလားအလာများစွာရှိတယ်လို့ကိုရီးယားသမ္မတရုံး Blue House အင်ပြာရောကစီးပွားရေးရာအကြံပေးပုဂ္ဂိုလ်ကပြောထားပါတယ်။ထိုင်းနိုင်ငံမှာကျင်းပမဲ့ဇရုထမြောက်ဆက်မှုတော်လှန်ရေးစင်တင်ပွဲလို့ခေါ်တဲ့စီးပွားရေးနှီးနှောပလဲပွဲမှာမွန်ဂျေအင်ကမေကွန်းပြောကြားဖို့လည်းရှိနေပြန်ပါတယ်။ထိုင်းနိုင်ငံပြည်ရင်တောင်ကိုရီးယားသမ္မတဟာမြန်မာနိုင်ငံဘက်ခြေဥ်လှည့်လာပါတော့မယ်။စက်တင်ဘာ3ရက်နေ့မှာရောက်လာမယ်လို့သတင်းတွေကပေါ်ပြပြီး4ရက်နေ့မှာတော့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့နဲ့တွေ့ဆုံပါမယ်။တောင်ကိုရီးယားနဲ့မြန်မာဆက်ဆံရေးဟာဥနေဝင်းရဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ခေတုံးကလည်းကောင်းမွန်ခဲ့တာပဲဖြစ်ပါတယ်။ရှင်လေးလုံးအရေးတော်ပုံကြီးအပြီးမြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုမှတ်တမ်းတွေကြောင့်အနောက်နိုင်ငံတွေကစီးပွားရေးအရေးယူပိတ်ဆို့ခဲ့ပေမဲ့တောင်ကိုရီးယားနဲ့ဆက်ဆံရေးကလမ်းပွင့်မြဲလမ်းပွင့်ခဲ့ပါတယ်။ဒေဝူကုမ္ပဏီကားကြီးတွေနဲ့ထေချုပ်အလုပ်သမားတွေကိုအချို့ပုတ်လုတဲ့မြင်ကွင်းကိုရန်ကုန်သူရန်ကုန်သားတွေကြုံခဲ့ဘူးတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံဟာတယံဇာတကျင်းစာတင့်နေပေမဲ့တဘာဝတယံဇာတကျယ်ဝတဲ့နိုင်ငံအဖြစ်ရှုမြင်မြဲရှုမြင်ပြီးပထဝီနိုင်ငံရေးအရေးလဲပါရာမို့ဈေးွက်စီးပွားရေးဖွင့်တာနောက်ကျပေမဲ့ကိုရီးယားကုမ္ပဏီတွေကမြန်မာနိုင်ငံကိုမျက်စိကျနေကြပါတယ်။ခုဆိုရင်ကိုရီးယားကုမ္ပဏီ200ကျော်လောက်မြန်မာနိုင်ငံမှာရှိနေတာပါ။မြန်မာနိုင်ငံရောက်ခိုက်တောင်ကိုရီးယားသမ္မတဟာကိုရီးယားမြန်မာစီးပွားရေးပူးပေါင်းဆောင်ရွက်မှုဆက်မှုစုံပနက်ချပွဲအခမ်းအနားလဲတက်ရောက်မယ်လို့သတင်းတွေကဖော်ပြပါတယ်။တောင်ကိုရီးယားဟာမြန်မာနိုင်ငံမှာစတ္ထမမြောက်ပြည်ပကအများဆုံးလာရောက်ရင်းနှီးမြှုပ်နှံတဲ့နိုင်ငံလည်းဖြစ်ပါတယ်။သမရမွန်ဂျေအင်ဟာလာအိုနိုင်ငံကိုကြာသပတေးနေ့မှာရောက်ရှိပါမယ်။လာအိုနိုင်ငံမှာတော့ရေအားလက်စစ်စီမံကိန်းကိစ္စအဓိကထားဆွေးနွေးမယ်လို့ဆိုပါတယ်ရှင်။